မုံတိုင်းနိုင်ငံကိုအပြင်းအထန်ခံစားရတဲ့အေယာဝတီတိုင်းပုဂလိမြို့နယ်အတွင်းလေယာစိုက်ပျိုးနိုင်မဲ့အခြေအနေတွေကိုမေးမြန်းစုံစမ်းကြည့်တဲ့အခါမှာအခုချိန်ထိနေထိုင်စရာတောင်ကောင်းကောင်းမရှိသေးပဲထွန်ရက်စိုက်ပျိုးနိုင်မဲ့အနေအထားတွေဟာနောက်ကျနေပြီလို့ပုဂလိမြို့ကန်ကရှင်းပြပါတယ်
။အခုဆိုလို့ချင်းထွန်ရက်ရမယ်အနေအထားပေါ့။အဲ့ဒီအခြေရောက်နေပေါ့ရာသီရဲ့အခြေအနေရ။ဆိုတော့ဒီတဲ့ကျွန်တော်တို့နောက်တာဟိုရက်20ဒလာလောက်များနောက်ကျသွားပြီဆိုလို့ချင်းဒီသာစပြုံးနေသားတွေကမကောင်းတော့ဘူးပေါ့။ဦးလေးမျိုးကိုအခြေပြုပြီးတော့ခွဲမယ်ဆိုလို့ရှိရင်တော့တောင်ပိုင်းဒေသတွေနဲ့နောက်ပိုင်းဒေသတွေပေါ့လေ။တို့တို့ဒီတောင်ပိုင်းဒေသတွေကျတော့အဲဒါတော်တော်များများထိထိခိုက်ခိုက်ပြီးဖြစ်တယ်။ပြီးတော့ကျွန်တော်မျိုးနယ်မှာကျွော်အုပ်စု69အုပ်စုရှိတယ်။ကျွော်ပေါင်းက926ရွာရှိတာပေါ့။ဒီလိုကျတော့ကျွော်ပေါင်း400လောက်ကဒီတောင်ပိုင်းဒေသတွေမှာဖြစ်တယ်လေ။ဒီလိုပြောနောက်တစ်ခါလေးဆက်ပြောရရင်အဓိကဒေသတွေလည်းဖြစ်တယ်။နောက်ရေလုံငန်းမဲဆိုင်ရာဆိုလည်းအဓိကဒေသတွေဖြစ်တယ်။ဆိုတော့ကကြတော့ကျွန်တော်တို့အဲ့ဒီအခုဒီဒေသတွေမှာဆိုတော့တကယ်တမ်းကျတော့ဥယျင်ကြီးကကျန်လေထူထောင်နိုင်တဲ့အဆင့်ကိုမရောက်သေးဘူးဗျ။ဒေသတွေဆိုလို့ချင်းအမိုးကာကိုမရှိသေးဘူး
။ကြီးရွာတွေမှာလူတွေအသေးအပြောက်များခဲ့သလိုဥယျင်တွေလည်းအခုတက်တီပြန်လဲထူထောင်နိုင်ခြင်းမရှိသေးပဲ။လေယာသုံးပစ္စည်းတွေလည်းမရှိတဲ့အတွက်စိုက်ပျိုးနိုင်မဲ့အနေအထားမရှိသလိုဘယ်ကအကူအညီကမှလည်းမလာဘူးလို့အဲ့ဒီဘုတ်ကလေးမြို့ကန်ကပဲအခုလိုဆက်ပြောပါတယ
်။ဒီအောက်ဖက်ဒေသပေါ့ချင်းချောင်းရင်းဧရိယာတွေကရွာနှစ်ပါးရောက်သွားတယ်။ကိုတော့အလူရေ2000လောက်ရှိတဲ့ဒေသတွေမှာရွာတွေအားဆိုရင်105ဥပ္ပယ်ရှိတော့တယ်။နောက်တရွာက106ဥလောက်ပဲရှိတယ်ဆိုတော့ဒါအများပြားမရှိတော့ဘူးပေါ့ဗျာ။ဒီရွာမှာအခုတော့နေရာ300လောက်ရှိတဲ့ရွာတွေကအဲ14 5အိမ်လောက်ပဲဒီလိုဒီလောက်ပဲရှိတော့ဆိုတော့ကျတော့အများကြီးဟိုဒီကျော့နေသွားပြီပေါ့။ဒါလူတွေကဒါပြွေးသွားတယ်လည်းပါတယ်တော့အသေးကြီးပစ္စည်းကလည်းအများကြီးရှိတယ်။အဲ့တော့အဲ့ဒီဒေသတွေမှာလုပ်ငန်းပြန်ပြီးလုပ်ဖို့ဆိုတော့အဓိကတော့ပြန်လည်ပြောင်းလဲလုပ်ငန်းတွေပေါ့။ဆိုတော့ရာသီနဲ့လောက်ရမှာဖြစ်လို့ကြောင့်ကျွန်တော်တို့ဒီလေယာလုပ်ငန်းတွေဆိုလို့ရှိရင်အခုတည်းကအခုဟိုတော်တော်လေးထွန်းရဲ့ busy နိုင်ရမယ့်အနေအထားမှာအခုထိကိုအဲ့ဒါတွေမလုံနိုင်သေးဘူးဗျာသူကဘာကြောင့်လဲဆိုတော့လေလုခရိယာတွေမရှိဘူးဗျာတွဲတော်မရှိဘူးဗျာလက်ထုံးစဲမရှိဘူးဗျာမျိုးစဘာမရှိဘူးဗျာအဲ့လိုနေထားတွေရှိနေရှင်းနေတဲ့ခါကျတော့တန်လေးဒီတော်လေးလုံကတခုမှမရှိသေးပဲနဲ့ကျွန်တော်တို့ဒီမှာဆက်ပြီးတော့အလဲအလုံဝင်နေတော့လို့ရက်တီသွားဖို့ဆိုတာအများကြီးအခက်အခဲရှိတယ်လေအဲ့ဒါတွေကအခုထိအပြည်တွေကတော့အစိုးရဆိုတော့နိုင်ငံကပုံစံရလောလောကောင်းပေါ့ UN ကဆိုလောကောင်းပေါ့မလုံနိုင်သေးဘူးဗျာလုံမပြေးနိုင်သေ
းလေယာစိုက်ပျိုးရေးလုပ်ငန်းတွေမှာအသုံးပြုတဲ့ကျွမ်းနွားတွေလည်းမုံတိုင်းအတွင်းအများအပြားတည်ဆုံးခဲ့သလိုနောက်ပိုင်းတွေမှာလည်းကျွမ်းနွားတိရစ္ဆာန်တွေနာမကျန်းဖြစ်တည်ဆုံးတာတွေရှိခဲ့ပေမဲ့ကျွမ်းနွားတိရစ္ဆာန်တွေနဲ့ပတ်သက်လို့ကယ်ဆယ်ရေးနဲ့ပြည်သူစောင့်ရှောက်ရေးဆိုတာလည်းမရှိဘူးလို့ဆက်လက်ပြောဆိုပါတယ
်ကျွမ်းနွားကကျွန်တော်တို့မှာဒီမှာဆိုလို့ရှိရင်90ရာခိုင်နှုန်းလောက်မရှိတော့ဘူးဗျာကိုယ်တိုင်ရောရှိတော့တဲ့အပြင်ကျွန်တော်တို့အခုဂျင်းရွာတွေကိုသွားတဲ့အခါကျတော့ဘာတွေ့ရလဲဆိုတော့ရှိတဲ့လက်ရှိကျန်ခဲ့တဲ့ကျွမ်းတော်တွေတောင်မှချုပ်လဲပေါ့။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နေရနေမှာအများကြီးပေါ့ဗျာဟိုသူတို့ရှင်းဆောင်မှုအတွက်ကျွမ်းတော်တွေရေယုံကန်ပြီးစင်နာရီလောက်ထိရေထဲမှာဟုတ်လားကူးကပ်ပြီးနေရတဲ့အခါကျတော့ဒီကောင်လေးအားပြတ်သွားပုံရတယ်ဗျ။ကျွန်တော်တို့ဒီနေပါ300ရောက်တဲ့အခါမှာကျွဲတွေလဲနေပြီချုပ်လဲသေးကုန်ပြီပေါ့။အဲ့ဒီကိုဟိုပြန်ပြီးတော့ပြည်သူပေးတဲ့လုပ်ငန်းတွေမရှိသေးဘူးဗျာဆက်ကကြတော့တုံတုံတုံတဲ့အတွက်ဟလာဒီကျွမ်းတော်မရှိဘူးဆိုတော့ကျွန်တော်ဘာမှလုပ်လို့မရဘူးနောက်တော့ကစိတ်ကြိယာကြီးအဲကြတော့လည်းပဲဘာမှမရသေးဘူးဗျာဟုတ်လားအဲ့တော့ကျွန်တော်တို့လေလုပ်ကြိယာမရှိဘဲနဲ့ဒီလုပ်ငန်းတွေဘယ်လိုနည်းနဲ့ပြန်ထူထောင်မှုမဖြစ်နိုင်ဘူးဆိုတဲ့အနေအထားမှရှိလာတယ
်ဗိုလ်ကလေးဒေသတွင်းလေယာမြေတွေမှာမုန်တိုင်းကာလကစားငံ့ရည်တွေဝင်ခဲ့တဲ့လေတွေရှိပေမဲ့လည်းအခုနောက်ပိုင်းမိုးရွာသွန်းမှုတွေရှိခဲ့ပြီးတဲ့နောက်အခုအခါမှာလေယာမြေတွေဟာပြန်လဲစိုက်ပျိုးလို့ရနိုင်တဲ့အနေအထားမှာရှိနေပြီလို့ဘူဂလိဒေတာကန်လေသမားကပြောဆိုသွားခဲ့ကြောင်းပါခင်ဗျာ